အာရှမှာဒီစီဇနာမီဒီလိုင်းလုံးကြီးတွေရိုက်ခတ်ခဲ့တာဒီကနေ့မှအနှစ်20ဖြစ်သွားပါတယ်အိန္ဒိယသဘောတရားနဲ့ထိဆက်နေတဲ့နိုင်ငံတွေမှာလူပေါင်း3000ကျော်တေဆုံးခဲ့တဲ့ဆူနာမီဒီလိုင်းလုံးကြီးတွေရိုက်ခတ်ခဲ့ရတာအနှစ်20ပြည့်အထိမ်းအမှတ်အခမ်းအနားတွေကိုဒီကနေ့ကျင်းပကြပါတယ်6000ထက်မနည်းတေဆုံးခဲ့တဲ့ထိုင်းနိုင်ငံမှာဒီကနေ့အနှစ်20ပြည့်အခမ်းအနားတွေပြုလုပ်တာမှာဖန်ငါခရိုင်ခေါင်လက်ကမ်းခြေမှာပြုလုပ်တဲ့အခမ်းအနားကိုဆူနာမီမှာအသက်ရှင်ကျန်ရက်သူတွေလည်းလာရောက်ခဲ့ကြပါတယ်
My partner, his mom and his dad, we together in the morning. Then, as I say, the tsunami.
Tsunami. Tsunami. Tsunami. Tsunami. Tsunami. Tsunami. Tsunami. Tsunami. Tsunami. Tsunami. Tsunami. Tsunami. Tsunami. Tsunami. Tsunami. Tsunami. Tsunami. Tsunami. Tsunami. Tsunami. Tsunami. Tsunami. Tsunami. Tsunami. Tsunami. Tsunami. Tsunami. Tsunami. Tsunami. Tsunami. Tsunami. Tsunami. Tsunami. Tsunami. Tsunami. ဖြစ်ပြချိန်ဟာမြန်ဆန်လွန်ပြီးတော့သူတတိပြန်ရချိန်မှာတရားအများပြားနဲ့တစ်ပင်ပေါ်ရောက်နေတဲ့အကြောင်းလွန်ခဲ့တဲ့အနှစ်20ကအဖြစ်အပျက်ကို VOE မြန်မာပိုင်းကိုပြောပြပါတယ်။ဆူနာမီဒီလိုင်းလုံးကြီးတွေဖြစ်ပေါ်ရိုက်ခတ်ခဲ့တာကြောင့်ဒီ2004ခုနှစ်ဒီဇင်ဘာ26ရက်တုန်းကအင်ဒိုနီးရှားနိုင်ငံဆူမာထရာကျွန်းအနောက်ဘက်ကမ်းလွန်ကိုပို့ပြပြီးတော့6.1ပြင်းအားရှိတဲ့ငရင်လှုပ်ခတ်ပြီးတဲ့နောက်မှာဒီဆူနာမီဒီလိုင်းလုံးကြီးတွေဖြစ်ပေါ်ရိုက်ခတ်ခဲ့တာကြောင့်ထိုင်းအင်ဒိုနီးရှားအိန္ဒိယသရီလင်္ကာအပါအဝင်အိန္ဒိယသမုဒ္ဒရာနဲ့ထိဆက်နေတဲ့နိုင်ငံပေါင်း17နိုင်ငံမှာလူပေါင်း2,200ကျော်တေဆုံးခဲ့ပါတယ်။အဲ့ဒီနိုင်ငံတွေမှာလည်းဒီအနှစ်20ပြည့်အခမ်းအနားထိမ့်မှတ်တွေကိုဒီကနေ့ကျင်းပကြပါရစေ။